Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ28ရက်အင်္ဂါနေ့ညနေ6:00နာရီခန့်အထိအစီအစဉ်တွေကို9.25 MHz နဲ့25 MHz ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့မြို့သားပြန်လည်ရင်ကြားစေရေးလုပ်ငန်းစဉ်မှာတရားမျှတမှုနဲ့လူ့အခွင့်အရေးလေးစားလိုက်နာမှုကိုပိုင်းဖြတ်ဆောင်ရွက်ဖို့ပိုယဟန်မင်းကြီးဖရန်စစ်စ်ကဒီကနေ့တိုက်တွန်းသွားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ခံမှုစနစ်အလုံးစုံပြုပြင်ရေးအထက်လွှတ်တော်မှမဲခွဲဆုပ်ဖြတ်ဖို့ရှိနေချိန်မှာပဲသမ္မတ Trump Republican အမတ်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့မြန်မာနိုင်ငံခီးစဉ်ဒုတိယနေ့မှာပုတ်ရဟန်းမင်းကြီး Francis နေပြီးတော့မှမိကွန်းပြောကြားခဲ့တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
။သူကပြောတဲ့အခါကျတော့မြန်မာနိုင်ငံဟာမတူတဲ့အလားတူရှိနေတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းကိုဒါကိုဒီလည်းအလားတူသူ့အောင်ရပြီးတော့ဒေါ်ရာကြီးကြီးနဲ့
ပေါ်ရဟမင်းကြီးနဲ့တွေ့ဆုံခဲ့တဲ့မြောက်ရီဆရာတော်ပြန်လည်မိတ်ကြားကြပါအပြည့်စုံကိုတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်စီးရီးယားနိုင်ငံငြိမ်းချမ်းရေးအတွက်ဆွေးနွေးပွဲပြန်လည်စတင်တဲ့အကြောင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငီထိုက်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံဟာပြည်တွင်ပြည်ပခန့်တွေတိုက်ပွဲတွေရဲ့ဒဏ်ကိုနှစ်ပေါင်းများစွာခံစားနေရပြီးနဲ့နဲ့ရှိုင်းရှိုင်းကွဲပြားမှုတွေဖြစ်စေခဲ့တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပိုယဟန်မင်းကြီးဖရန်စစ်ကဒီကနေ့မိန့်ကြားလိုက်ပါတယ်။ဒီကနေ့မြို့တော်နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးနောက်ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကတက်ရောက်လာတဲ့ April 3ကိုမိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။
ယူအေမေကအတန်ညနေဘက်မြန်မာဘာသာ
တိခမရှင်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးခက်ခဲလာတဲ့လုပ်ငန်းစဉ်မှာတရားမျှတမှုလူ့အခွင့်အရေးကိုလေးစားလိုက်နာမှုကိုအခိုင်အမာပိုက်ဖြတ်ချက်နဲ့သာတိုးတက်မှုရနိုင်မယ်လို့ပိုယဟန်မင်းကြီးဖရန်စစ်ကမိန့်ကြားခဲ့ပါတယ်ကိုယ်ွယ်ယုံကြည်မှုကွဲပြားမှုကြောင့်ကွဲပြားတာတွေအယုံကြည်ကင်းမဲ့တာတွေမဖြစ်စေဘဲညီညွတ်မှုခွင့်လွှတ်မှုတီးခံမှုနဲ့နိုင်ငံတည်ဆောက်ရေးအတွက်အရင်းအမြစ်ဖြစ်ဖို့လိုအပ်တယ်လို့လည်းပိုယဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်ပေါ်ရဟမင်းကြီးရဲ့ခီးစဉ်အတွင်းနိုင်ငံတကာအတိုင်းဝန်းကအာယုံဆိုင်နေကြတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခန့်နယ်ပတ်သက်လို့ပြောဆိုလိမ့်မယ်လို့အများကမျှော်လင့်နေကြတာပါဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်နေချီထွက်ပြေးနေကြရတဲ့ရိုဟင်ဂျာမွတ်စလင်တွေရေးကိုတော့ပေါ်ရဟမင်းကြီးကသူ့ရဲ့မိန့်ခွန်းမှာတိုက်ရိုက်ရည်ညွှန်းပြောဆိုတာမျိုးမရှိခဲ့ပဲတင်းမြမှုတွေအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့ပဲတိုက်တွန်းသွားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလည်းနိုင်ငံသားတိုင်းအထွတ်တရားမျှတမှုလွတ်လပ်မှုနဲ့လုံခြုံမှုကိုအမှတ်ခံပေးနိုင်တဲ့တိုင်းပြည်တစ်ခုအဖြစ်ဆက်လက်တည်ဆောက်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကိုမနစ်တနင်္လာနေ့ကဆက်ရောက်လာတဲ့ပိုယဟမင်းကြီးဖရန်စစ်စ်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဖိုးချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဖိုးချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာဘာသာရေးအရာခွဲခြားဆက်ဆံမှုမရှိဘူးဆိုပြီးပိုယဟမင်းကြီးကိုပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ယူမှုစနစ်ကိုအလုံးစုံပြင်ဆင်ရေးရတဲ့ဥပဒေကြောင့်အထက်လွှတ်တော်မှဒီတင်းပတဲ့မဲခွဲဖို့ကြေညာထားချိန်မှာပဲဒီကနေ့အင်္ဂါနေ့မှာတော့သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုသွားပြီးတော့ Republican တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။စီးပွားရေး Corporation ကြီးတွေကိုအခွန်ကောက်ယူမှုအမြဲတမ်းလျှော့ချမဲ့ဝင်ငွေခွန်ယာယီလျှော့ချမှုတွေပါဝင်မဲ့အခွန်ကောက်ယူမှုအစီအစဉ်ကြီးကိုဒီတင်းပတ်နောက်မိုင်းမှာမဲခွဲဖို့ရည်ရထားကြောင်း Republican အထက်လွှတ်တော်မှတွေကမနေ့တနင်္လာနေ့အိမ်မီရောမှာသမ္မတထရမ့်နဲ့တွေ့ဆုံပြီးပြောကြားခဲ့ပါတယ်။ဒီအစီအစဉ်ကြောင့်အမေရိကန်ရဲ့ကျွေးမီပမာဏဒေါ်လာ1 trillion ဒေါ်လာမှာပါအောက်လွှတ်တော်ဘက်ကလည်းတီလာအစောပိုင်းတုန်းကတီချာအခွန်ကောက်ယူမှုပြုပြင်ပြောင်းလဲအစီအစဉ်တစ်ရပ်ကိုအတည်ပြုထားတာပါအထက်လွှတ်တော်ဘက်ကဥပဒေကြမ်းကိုအတည်ပြုလိုက်ရင်တော့ဥပဒေကြမ်းတစ်ခုကိုဥပဒေကြမ်းတစ်ခုတည်းအဖြစ်ပေါင်းစည်းရမှာဖြစ်ပြီးအထက်နဲ့အောက်လွှတ်တော်နေရာစလုံးကမဲခွဲအတည်ပြုရမှာဖြစ်ပါတယ်ဒီနောက်မှာမှသမ္မတကလက်မှတ်ထိုးပြီးဥပဒေအဖြစ်အတည်ပြုနိုင်မှာပါအခွန်ကောက်ယူမှုပြုပြင်ပြောင်းလဲအစီအစဉ်ကိုဒီမိုကရက်အမတ်တွေဘက်ကတော့အပြင်းထန်စာကျင်နေကြတာဖြစ်ပါတယ်
စီးရီးယားနိုင်ငံတွေမကြခင်ကအကြမ်းဖက်မှုတွေအပေါ်တချို့ကစိုးရိမ်နေကြပေမဲ့လည်းမကြခင်မှာအပြောင်းအလဲတစ်ခုဖြစ်လာတော့မယ်လို့ယုံကြည်တဲ့အကြောင်းစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖင်တီမစ္စတူရာကပြောဆိုလိုက်ပါတယ်ခုနှစ်နှစ်နီးပါးကြာတိုက်ခိုက်မှုတွေအဆုံးသတ်နိုင်ရေးအတွက်ရည်ရွယ်ကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအသစ်တကျော်ဆဖို့ပြင်ဆင်နေချိန်မှာပဲကုလအထူးကိုယ်စားလှယ်ကအခုလိုပြောဆိုလိုက်တာပါ ဂျီနီဗာမှာဒီကနေ့အင်္ဂါနေ့စတင်ဖို့စီစဉ်ထားတဲ့ကုလဥဆောင်တဲ့ဆွေးနွေးပွဲကတော့2012ခုနှစ်ကတည်းကဆိုရင်ရှစ်ကြိမ်မြောက်ဆွေးနွေးပွဲဖြစ်ပါတယ်။အရင်ဆွေးနွေးပွဲတွေမှာတော့သမရဘာရှာလ်အယ်အာဆတ်ကိုသမရအဖြစ်ဆက်လက်ထားရှိမလားဆိုတာအပါအဝင်စီးရီးယားအစိုးရနဲ့သဘုံကိုယ်စားလှယ်တွေကြားအကြီးအကျယ်သဘောထားကွဲပြားမှုတွေကြောင့်ဆွေးနွေးပွဲကကြာကြာမခံခဲ့ပါဘူး။အတိုက်ခံတွေရဲ့ရည်မှန်းချက်ကတော့နိုင်ငံရေးအသွင်ကူးပြောင်းမှုစတင်ချိန်မှာသမရအာဆတ်ကိုယာရုကဖယ်ရှားရေးဖြစ်တယ်လို့အတိုက်ခံကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲကမနေ့တနင်္လာနေ့ကသတင်းတောက်တွေကိုပြောဆိုခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်တို့အနေနဲ့ယင်းအခြေအနေမျိုးအတိုင်းဖြစ်နေတဲ့အနေအထားမှာရှိနေပါတယ်။ဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့ကတော့ဂျီနီဗာကိုရောက်မလာသေးပါဘူး။ဒါပေမဲ့လည်းမနေ့ဖြန်ဗုဒ္ဓဟူးနေ့မှာရောက်လာဖို့အစီအစဉ်ရှိတယ်လို့ကုလပြောခွင့်ရအလက်ဇန္ဒရာဘီလူးစီကဒီကနေ့အင်္ဂါနေ့မှာပြောပါတယ်ဒါပေမဲ့လည်းကုလအထုကိုယ်စားလှယ်မစ္စတာဒီမစ္စတူအာကတော့ဆွေးနွေးမှုတွေကိုဒီကနေ့အင်္ဂါနေ့မှာအတိုက်ခံကိုယ်စားလှယ်တွေနဲ့စတင်ဖို့ပြင်ဆင်ထားပါတယ်အရင်ဆွေးနွေးပွဲတွေတုန်းကလည်းတစ်ဖက်ဖက်ကဆွေးနွေးပွဲကိုတရက်နှစ်ရက်လောက်နောက်ကျပြီးမှရောက်လာတတ်တဲ့အခြေအနေမျိုးနဲ့ပဲလှုပ်ခဲ့ရတာဖြစ်ပါတယ်ရှင်
ကင်ညာသမရဥရုတုကင်ညာတဟာသမရဖြစ်နောက်တစ်ကြိမ်တက်တန်းတာဝန်ထမ်းဆောင်ဖို့ဒီကနေ့မှာပဲကြံသစ်စာချိန်ဆိုပါရယ်ရွေးကောက်ပွဲရလာကိုတိုင်းပြည်ရဲ့ထိပ်ပိုင်တရားရုံးကအတည်ပြုပေးခဲ့ပြီးတည်ဆုံးဖြတ်ချက်အပေါ်တိုက်ခန့်တွေဖက်ကစံကျင်ကက်ကွက်တာတွေအပါဝင်ကွယ်လွယ်မှုတွေရှိခဲ့တဲ့ရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတွေနောက်ပိုင်းသမရကင်ညာတကပဲပြန်လည်အရွေးခံခဲ့ရတာပါနယ်ရီဘီမြို့ကကြံသစ်စာချိန်ဆိုပွဲကိုလူပေါင်း6000ကျော်လောက်တက်ရောက်အားပေးခဲ့ပါရယ်ဒီကနေ့ကြံသစ်စာချိန်ဆိုပွဲကိုကန့်ကွက်ဖို့ခြိတက်လာကြတဲ့ဆန္ဒပြသူတွေကိုကင်ညာရဲတပ်ဖွဲ့ကမျက်ရည်ပုံနဲ့တုံးပြီးတော့နိုင်နေခဲ့ပါတယ်တချိန်ထဲမှာပဲမြို့တော်ရင်းကနောက်ထပ်နေရာတစ်ခုမှာလဲအတိုက်ခံကောင်းဆောင်ရီတာအိုဒင်ဂါကိုထောက်ခံသူတွေဒီကနေ့စုဝေးခဲ့ကြပြီးတော့ရွေးကောက်ပွဲကာလအတွင်းလုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တရင်ဆိုင်မှုတွေအတွင်းတည်ဆုံခဲ့ရသူတွေအတွက်အောက်မေ့ဘွယ်အခမ်းအနားကျင်းပဖို့ကြိုးစားခဲ့တာမှာရဲတပ်ဖွဲ့ကသူတို့ကိုနှိမ်နှင်းခဲ့ပါတယ်ကင်ညာမှာဒုတိယနဲ့နောက်ဆုံးအကျော်ရွေးကောက်ပွဲတွေမှာမစ္စတာကင်ညာတာကပဲမဲ68ရာခိုင်နှုန်းလောက်အနိုင်ရခဲ့ပြီးဒီရလတ်ကိုတရားရုံးချုပ်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအတည်ပြုပေးခဲ့တာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုချင်းညာနေပါတယ်ရှင်တရုတ်နိုင်ငံမှာအကြမ်းဖက်လိုက်စားမှုနဲ့စုံစမ်းစစ်ဆေးနေတဲ့စစ်တပ်ရရှိသူကိုကိုကိုအဆုံးစီရင်သွားတဲ့အကြောင်းတရုတ်နိုင်ငံပိုင်းသတင်းဌာနကဒီကနေ့အင်္ဂါနေ့မှာဖော်ပြပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကချန်ယန်းကသူ့အိမ်မှာကျိုးဆွဲချတက်တည်သွားတာလို့နိုင်ငံပိုင်းရှင်ဟွာသတင်းဌာနကဖော်ပြပါတယ်ချန်ယန်းဟာကွန်မြူနစ်ပါတီဗဟိုစစ်ကော်မရှင်ကအဖွဲ့ဝင်တစ်ဦးဖြစ်ပြီးနိုင်ငံရေးရာဌာနကိုဦးဆောင်ခဲ့သူဖြစ်ပါတယ်။ဂျန်ယန်ဟာစိုးစိုးရွားရွားဥပဒေချိုးဖောက်ထားတဲ့လုပ်ရက်တွေနောက်ပိုင်ဆိုင်မှုအများအပြားရှိနေတဲ့အတွက်လက်ယူမှုတန်တရားနဲ့ပြီးခဲ့တဲ့ဩဂုတ်လကတည်းကစုံစမ်းစစ်ဆေးခံရတာဖြစ်ပါတယ်။သမရရှီချင်းဖင်ရဲ့အကြမ်းဖက်လိုက်စားမှုတိုက်ဖျက်ရေးဆောင်ရွက်မှုအတွင်းအစောပိုင်းကာလမှာပြစ်မှတ်ထားခံခဲ့ရတဲ့စစ်တပ်ထိတ်တန့်အရာရှိကြီးနှစ်ဦးနဲ့ဂျန်ယန်တို့ကြားချိတ်ဆက်မှုတွေကိုစုံစမ်းစစ်ဆေးသူတွေကရှာပွေနေတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားတို့ရဲ့ပူရယ်စီရေလက်ကျင်းမှုတွေလုံမလာခင်မြောက်ကိုရီးယားဘက်ကနောက်ထပ်မစ္စိုင်းတုံးစမ်းသပ်ပစ်လို့မှုလုံလာနိုင်တဲ့ဆိုတဲ့သတင်းတွေကြောင့်ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေထပ်တိုးလာနိုင်ပါတယ်။ရေဒါနဲ့ရေဒီယိုလိုင်းတွေရဲ့ဖော်ပြချက်အရမြောက်ကိုရီးယားဘက်ကနောက်ထပ်မစ္စိုင်းတုံးစမ်းသပ်မှုလုပ်ဖို့ပြင်ဆင်နေတာဖြစ်ကောင်းဖြစ်မယ်ဆိုပြီးတောင်ကိုရီးယားနဲ့ဂျပန်သတင်းတွေကဆိုပါတယ်မစ္စိုင်းတုံးစမ်းသပ်ပစ်လို့ဖို့တိတ်ကိုနှိကနေပြီလားဆိုတာကိုတော့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရနိုကျူတာကအတည်ပြုခြင်းမရှိပေမဲ့အခြေအနေကိုအသေးချာစောင့်ကြည့်နေတယ်လို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်မြောက်ကိုရီးယားဘက်ကချင်းချောင်ရန်စားတဲ့လုပ်ရက်တွေလုံလာမလားဆိုတာကိုအမေရိကန်ဂျပန်စတဲ့မဟာမိတ်နိုင်ငံတွေနဲ့အနီးကပ်ပူးပေါင်းပြီးတော့အပြေအဝပြင်ဆင်စောင့်ကြည့်နေပါတယ်လို့ပြောခွင့်ရသူကဆိုပါရယ်ထောင်နဲ့ချီတဲ့တပ်သားတွေပါဝင်မဲ့အပြင်တောင်ကိုရီးယားကိုပထမဆုံးစီလုံးမဲ့ F-22 တိုက်လေယာဉ်တွေပါဝင်မဲ့လျင်ပေါင်း130ကျော်ပါဝင်မဲ့နိုင်ငံပူရယ်စီရေလက်ကျင်းမှုကိုဒီဇင်ဘာလရက်ကနေရှယ်ထိ9ရက်ကြာပြုလုပ်ဖို့ပြင်ဆင်နေချိန်မှာပဲဒီတင်းထွက်ပေါ်လာတာပ
ါအမေရိကန်ပြည်ထောင်စုကအစားသုံးသူတွေကိုဘန်နာရေးအရာကာကွယ်ပေးတဲ့ဘျူရိုရဲ့အရာကြီးအကြီးအကဲဟာသမရဟောင်းအိုဘားမားအစိုးရကခံထားခဲ့တဲ့ Lindra English မဟုတ်ဘဲ Mick Mover နေတာဖြစ်တယ်ဆိုတာဥပဒေကတိကျရှင်းလင်းစွာဖော်ပြထားတယ်လို့သမရအင်ဘျူရိုကပြောဆိုလိုက်ပါတယ် ဘယူရိုယာယီညွှန်ကြားရေးမှူးယာထူယာယူဖို့မစ္စတာမိုဘာနေနဲ့မစ်စ်အင်္ဂလိရှ်တို့နှစ်ဦးစလုံးမိနစ်တနည်းလာနေကရုံးတက်လာခဲ့ကြပြီးတဲ့နောက်အီးမေးလ်တွေအပြန်အလှန်တရားဝင်ရေးသားပေးပို့ခဲ့ကြပါတယ်။ကျေးဇူးတော်နဲ့အစိုးရရုံးပိတ်ရဲ့အပြီးရုံးပြန်တက်လာတဲ့ဝန်ထမ်းတွေကိုဒုညွှန်ကြားရေးမှူးဖြစ်တဲ့မစ်စ်အင်္ဂလိရှ်ကကြိုဆိုနှုတ်ဆက်တဲ့စာတွေရေးသားပေးပို့ခဲ့တာဖြစ်ပါတယ်
။ Syria နိုင်ငံတွင်းမှာရှိတဲ့ IS Islamic အစိုးရစစ်သွေးကြွားတွေကိုခုခံတော်လှန်တဲ့နေရာမှာအရေးပါတဲ့ခံကဏ္ဍကနေပါဝင်တဲ့ကတ်လူမျိုးစုပြည်သူစစ်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တွေထောက်ပံ့ပေးနေတာရှော့ချမယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်လုံးကသူရကီသမ္မတကိုပြောကြားခဲ့တဲ့ဆိုရဲဂရိစ်ကအတိုင်းလိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတာကိုစောင့်ကြည့်နေတယ်လို့သူရကီအရာရှိတွေကပြောပါတယ်
နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယေဟန်မင်းကြီးဖရန်စစ်ရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယနေ့ဖြစ်ဒီကနေ့နေပြည်တော်မှာမိကွန်းပြောကြားရမှာပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးအတွက်စုပေါင်းကြိုးပမ်းဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးပြောကြားခဲ့တဲ့မိကွန်းနဲ့ပတ်သက်လို့ပုပ်ယေဟန်မင်းကြီးရဲ့ခီးစဉ်ကိုအနည်းကစောင့်ကြည့်နေတဲ့ VOA ဝိုင်းတော်သူမတ်စုမြမုံကိုကုအောင်လွန်းကဆက်သွယ်မြင်းမြန်းထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းကအာရုံစိုက်နေချိန်မှာမြန်မာနိုင်ငံကိုရောက်လာတဲ့ပုပ်ယေဟန်မင်းကြီးရဲ့ဒီကနေ့မိကွန်းနဲ့ပတ်သက်လို့မတ်စုမြမုံကအခုလိုဆက်ရှင်းပြထားပါတယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီမြန်မာနိုင်ငံကိုရောက်နေတဲ့ပိုယဟန်မင်းကြီးကဒီကနေ့မှဒါပထမဆုံးအချိန်ပေါ့နော်လူသိရှင်ကြသူမိန်ကွန်းပြောတာပါဒီနိုင်ငံတကာတန်တပန်တွေအစိုးရတာဝန်ရှိသူတွေနောက်ဒီလူမှုခြေပြုအလုပ်တွေလုပ်နေတဲ့ကောင်းဆောင်တွေကိုသူပထမဆုံးအချိန်နေပြီးတော့မှပြောတဲ့မိန်ကွန်းဖြစ်ပါတယ်ဆိုတော့ဒီရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့တော့သူမိန်ကွန်းထဲမှာဓာတ်ရိုက်ပေါ့နော်ရခိုင်ပြည်နယ်လို့နာမည်တက်ပြီးတော့ပြောသွားတာမျိုးတော့မတွေ့ရဘူးဒါပေမဲ့ဒီမိန်ကွန်းမှာအဓိကတော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနော်ဒီပြည်လဲတင့်မြတ်ရေးကိစ္စတွေကိုအလေးထားပြီးတော့ပြောသွားတာကိုတော့ကြားရပါတယ်အထူးသဖြင့်နော်တိုင်းနာအချင်းချင်းလေစာတိခံခွင့်လွှတ်မှုနဲ့ဒီပြန်လဲတင့်မြတ်အောင်လုပ်စေခြင်းနဲ့ဆိုတဲ့ဟာမျိုးသူပြောသွားတာနားလည်တယ်နောက်တစ်ခုကကြတော့ဒီမြန်မာနိုင်ငံမှာပေါ့နော်နှိမ့်ချလာများရှိနေတဲ့ဒီပဋိပက္ခတွေလူမျိုးစုတွေ꽌ပြားနေတဲ့လူမျိုးစုတွေကြားမှာဒီကြံလို့မှုတွေကြောင့်မို့လို့ရရှိခဲ့တဲ့ဒဏ်ရာဒဏ်ချက်တွေကိုသူ့အနေနဲ့သူ့ရဲ့ခီးစဉ်ကနေပြီးတော့ဒီအောင်လို့သူလုံးနိုင်တယ်လို့မျှော်လင့်နေဆိုတာမျိုးနောက်တစ်ယောက်နဲ့တစ်ယောက်ပြန်လဲတင်းမြတ်ပြီးတော့မှတိုင်းပြည်တိုးတက်ရေးလုံးနိုင်မယ်ဆိုတဲ့ဟာမျိုးပေါ်ဟမ်းမင်းကြီးအလေးထားပြောသွားတာတော့ကြားရပါတယ်ရှင
့်။ Okay ဆိုတော့ဒီပွဲမှာဒီနိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်လဲဟိုအဖွင့်အနေနဲ့ပေါ်ဟမ်းမင်းကြီးတိုင်းငယ်မှာမင်းကွန်းပြောရဲဆိုပြီးတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒေါ်ဆန်းစုကြည်ဟာထူးထူးခြားခြားဒီပေါ်ဟမ်းမင်းကြီးခီးစဉ်နဲ့ပဲဖြစ်ဖြစ်ဒီမြန်မာနိုင်ငံကဒီအများအယုံစိုက်နေတဲ့ရခိုင်အရေးနဲ့ပဲဖြစ်ဖြစ်တစုံတရာဘာတွေများထူးထူးခြားခြားပြောသွားသေးလဲခင်ဗျာ။
ဟုတ်ကဲ့ပါရှင်နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဒီအဓိကပေါ့နော်ပေါ်မြန်မာနိုင်ငံနဲ့ဒီဗာတီကန်ကြားမှာတန်တမန်ဆက်ဆိုင်ထူထောင်ပြီးတော့6လအတွင်းမှာပွေဟမ်းမင်းကြီးလာတဲ့ကိစ္စကိုသူ့အနေနဲ့အင်တန်ဝန်သားရဲဆိုတာကိုပြောတယ်။နောက်ဒီအဲ့ဒီမှာဒီထူးခြားတာပေါ့နော်ခုနကဝင်ဝင်ပေးသလိုဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အများအယုံဆိုင်ခံနေရချိန်မှာဒီကိစ္စကိုလည်းတော်ဆန်းစုကြည်သူ့မိန့်ခွန်းထဲမှာထည့်ပြီးတော့ပြောပါတယ်ရှင်။ဒီရခိုင်ကိစ္စပေါ်မှာဒီအယုံဆိုင်တဲ့ဒီခိုင်ကိစ္စပေါ်မှာဒီအယုံဆိုင်မှုခံရတဲ့အချိန်မှာပေါ့နော်ဒီအစိုးရအနေနဲ့ကမတူညီတဲ့လူမှုအတိုင်းဝိုင်းအားလုံးတိုးတက်ရေးအတွက်ကိုဆောင်ရွက်နေတယ်ဆိုတာကိုဆန်းစစ်ကြည့်ပြောသွားတယ်။နောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာရှိရပေါ့နော်လူမျိုးအားလုံးအတွက်ကိုဒီတရားငြိမ်းချမ်းရေးအတွက်နောက်တစ်ခါလုံခြုံဒီအတွက်ကိုအစိုးရအနေနဲ့တာဝန်ယူပြီးတော့လုပ်နေတယ်ဆိုတာကိုလည်းဒီတော့ဆန်းစစ်ကြည့်ရဲ့မိန့်ခွန်းနဲ့မှပြောသွားပါလိမ့်ရှင်။
Okay ဆိုတော့ဒါကတော့ဒီနေ့ဒီပုံရမ်းမင်းကြီးနေပြည်တော်မှာပြောသွားတဲ့ဟိုမင်းကွန်းပေါ်လေမနေ့တုန်းကတော့ဒီဟိုတက်မတော်ကောက်ဝဲဦးစီးချုပ်ဘူချုံမှုကြီးမင်းအောင်လိုင်းနဲ့လည်းတွေ့ဆုံသွားပါတယ်ပုံရမ်းမင်းကြီးကဆိုတော့ဒီနေ့ခီဟိုအစီအစဉ်တွေမှာတခြားဗားရီမြတ်တွေ့ရသေးလဲ
ဒီကနေ့မနေ့ကတော့ပုံရမ်းမင်းကြီးကဒီနေ့မနေ့ပေါ့နော်ရန်ကုန်မှာသူနေပြည်တော်မလာငင်ရန်ကုန်မှာဘာသာပေါင်းစုံကကောင်းဆောင်နေတဲ့သူတွေ့ပါတယ်တွေ့တယ်တွေ့ပြီးတော့မှဒီနေ့လေ3နာရီလောက်မှာသူနေပြည်တော်ရောက်လာခဲ့ပါတယ်နေပြည်တော်ရောက်လာချင်းရောက်လာပြီးတော့ပေါ်ဟမင်းကြီးကမြန်မာနိုင်ငံကိုလာတဲ့ခီးစဉ်ကဒီသမရဥထင်းကျော်ရဲ့ဖိတ်ကြားချက်အရာလာတာဆိုတော့သမရဥထင်းကျော်ကပေါ်ဟမင်းကြီးကိုသူသမရအိမ်တော်မှာနိုင်ငံတော်အခမ်းအနားနဲ့ကိုကြိုဆိုပါရဲချင်းအဲဒီကြိုဆိုပြီးတဲ့နောက်မှာလည်းသမရဥထင်းကျော်နဲ့ပေါ်ဟမင်းကြီးတွေ့ဆုံတယ်ပြီးတဲ့နောက်မှာပဲဒီသမရအိမ်တော်မှာပဲဒေါက်ဆန်းစုကြည်နဲ့ပေါ်ဟမင်းကြီးကိုတီးကြားစီတွေ့ဆုံကြပါတယ်ပြီးတော့မှသာလေဆော့ဆော့ကပေါ်ဟမင်းကြီးမိန့်ခွန်းပြောတဲ့ပွဲကိုဒီတက်ပြီးတော့မှပေါ်ဟမင်းကြီးကခုနပြောတဲ့မိန့်ခွန်းကိုပြောခဲ့တာဖြစ်ပါရဲချင်း
မဆုမြတ်မွန်ပါရှင်တစ်ဆက်ထဲမှာပဲမြန်မာနိုင်ငံအတွင်းတရားမျှတပြီးပြည်လဲတင်မြရေးနဲ့အားလုံးပါဝင်တဲ့လူအဖွဲ့အစည်းပေါ်ပေါက်ရေးဂျိုးပန်းနေသူတွေကိုအားပေးစကားပြောကြားလို့တဲ့အကြောင်းပုတ်ရဟမင်းကြီး Francis ကဒီကနေ့နေပြည်တော်မှာမေကွန်းပြောဆိုသွားပါတယ်နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းငြိမ်းချမ်းရေးအတွက်အာမခံရင်မတူကွဲပြားတဲ့လူအဖွဲ့အစည်းတွေကြားလူတွေရဲ့ရပ်ပိုင်ခွင့်အခွင့်အရေးတွေကိုကာကွယ်ဖို့ကတိပေးပြောဆိုသွားပါတယ်နေပြည်တော်မြန်မာ International Convention Center မှာကျင်းပတဲ့ပုတ်ရဟမင်းကြီးရဲ့မေကွန်းအကြောင်းဦးသိန်းထိုက်ဦးကတင်ပြပေးပါလိမ့်မယ်ရှင
်ရခိုင်ပြည်နယ်အတွင်းပြည်ပခရတွေနဲ့ဒုက္ခသည်အရေးကိုနိုင်ငံတကာကအာရုံစူးစိုက်ပြီးဝေဖန်ချက်တွေထွက်ပေါ်နေချိန်မှာပုတ်ရဟမင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်တဲ့အတွက်ဒီခီးစဉ်နဲ့ပတ်သက်ပြီးပုတ်ရဟမင်းကြီးရဲ့မိန့်ခွန်းကိုအများအာရုံစိုက်နေခဲ့ကြပါတယ်တစ်ချိန်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရခိုင်ပြည်နယ်ပြည်ပခဟာမြန်မာအစိုးရရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်တဲ့အကြောင်းဒီကနေ့ပိုရမင်းကြီးမိန့်ခွန်းပြောကြားတဲ့အခမ်းအနားမှာမိတ်ဆက်ရင်းအခုလိုထည့်သွင်းပြောဆိုသွားပါလေ
Of the many challenges that our government has been facing the situation in the Rakhine has most strongly captured the attention of the world
as we address long-standing issues ရခိုင်ပြည်နယ်ပြည်ပကကတော့ကမ္ဘာလုံးကအာရုံစိုက်ခံရတဲ့ကိစ္စတစ်ရပ်ပဲဖြစ်ပါလေဒီကိစ္စနဲ့အတွင်းမတူညီတဲ့လူမှုအဖွဲ့အစည်းတွေကြားယုံကြည်မှုနားလည်မှုသိမြင်မှုနဲ့ပြန်လည်ပူးပေါင်းမှုတွေကိုနှစ်တွေနဲ့ချီတပြေးပြေးတိုက်စားခံခဲ့ရပါတယ်။လူမှုရေးစီးပွားရေးနဲ့နိုင်ငံရေးပြဿနာကိုဖြေရှင်းနေတဲ့အချိန်ထဲမှာပြည်သူတွေရဲ့ထောက်ခံမှုရရှိအောင်မြင်တာကိုတွေ့လို့မိတ်ဆွေကောင်းတွေရဲ့ထောက်ခံပံ့ပိုးမှုတွေဟာတန်ဖိုးမပြတ်နိုင်တဲ့အရာတွေဖြစ်ပါတယ်။
မြန်မာနိုင်ငံရင်ဆိုင်နေရတဲ့ခက်ခဲတွေအားလုံးဟာစိန်ခေါ်မှုတိုင်းကခွန်အားသီးခံမှုနဲ့ရဲရင်တဲ့တပ်တွေလိုအပ်တဲ့အကြောင်းဒေါက်တာဆန်းစုကြည်ကပြောဆိုသွားပါတယ်မြန်မာနိုင်ငံဟာမတူကွဲပြားတဲ့လူမျိုးဘာသာစကားမျိုးစုံဘာသာပေါင်းစုံရှိတဲ့ဒိုင်းပြည်ဆိုတာကိုအဓိကပြောကြရင်ဒီလိုမတူကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးတွေအဓိကဆောင်ရွက်သွားမယ့်အကြောင်းကိုလည်းသူကအခုလိုပြပေးပြောဆိုပါတယ
် It is the aim of our government to bring out the beauty of our diversity and to make it our strengthby protecting rights fostering tolerance and ensuring
တူကွဲပြားမှုတွေမျိုးစုံရဲ့အလှတရားကို
အားလုံးချီးမြှောက်တင်ပြပြီးတော့
လူမျိုးရဲ့အခွင့်အရေးတွေကိုကာကွယ်ဖို့မတူကွဲပြားမှုတွေအပေါ်ပြည်နယ်နားလည်ခွင့်လွှတ်စိတ်တွေတိုးပေးနိုင်မှုနဲ့ရုံးရုံးမှုကိုအားမခံမှုဆိုတာကတော့ကျမတို့အစိုးရရဲ့ရည်ရွယ်ချက်ဖြစ်ပါတယ်ကျမတို့အနေနဲ့တန်ဖိုးအထားဆုံးဖြစ်ပြီးအောင်မြင်အောင်ဆက်လက်ဆောင်ရွက်ရမယ့်အရာကအရင်အစိုးရအစပြုဆောင်ရွက်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လက်တာဝန်ယူပြီးတိုင်းငါလုံးတိုင်းတာနဲ့အပြည့်အခတ်ရက်စဲရေးကိုရရှိအောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်
ပေါ်ရမင်းကြီးဖရန်စစ်ကတော့မြန်မာနိုင်ငံအတွင်းတရားမျှတပြီးပြန်လည်တင်မြှင့်ရေးနဲ့အားလုံးပါဝင်တဲ့လူအဖွဲ့အစည်းပေါ်ပေါ်လာရေးကြိုးပမ်းနေသူတွေအားလုံးကိုအားပေးလိုတဲ့အကြောင်းအဓိကပြောဆိုသွားပါလိမ့်မယ်။မြန်မာနိုင်ငံရဲ့တန်ဖိုးအစီအစဉ်ဖိုးတန်ရတနာကတော့မြန်မာနိုင်ငံရဲ့ပြည်သူလူထုဖြစ်တယ်လို့ဆိုပါတယ
်။ Honorevoli membri del governo e altre autorità Signor Cardinale Venerabili fratelli nell'Episcopato, distinti membri del corpo diplomatico, signori e signori.
ဒီမနက်ကဟာကာလကြာစီစွာဖြစ်ပေါ်နေတဲ့လက်ဆိုင်တဲ့ကြွေးပြားမှုတွေကြောင့်ပြည်တွင်းပြည်ပခန့်နဲ့ရန်လိုမုန်းတုမှုတွေပေါ်ပေါက်ခဲ့ပြီးဝေဒနာကြီးကြီးမားမားခံစားနေရတဲ့အခြေအနေမျိုးကိုရောက်နေတဲ့ဆိုတာကိုလည်းသူကထည့်သွင်းပြောဆိုသွားပါတယ်ဒီလိုဒဏ်ရာဒဏ်ချက်တွေကြေရေးဖို့ကုသဖို့ရည်ကြီးတဲ့အချိန်မှာနိုင်ငံရေးနဲ့ဘာသာရေးဦးစားပေးလုပ်ငန်းစဉ်တွေကမြင့်မားဆုံးလုပ်ငန်းစဉ်တစ်ခုဖြစ်တယ်လို့သူကဆိုပါတယ်ဒီလိုအခက်အခဲတွေကြားမြန်မာအစိုးရရဲ့ဂိုင်းတွေဖြည့်ဆင်းပုံတွေအပေါ်မှာချိန်နှံအားရဖြစ်တဲ့အကြောင်းကိုလည်းထုတ်ဖော်ပြောဆိုသွားပါတယ်မြန်မာနိုင်ငံရဲ့အနာဂတ်ဟာငြိမ်းချမ်းရေးဖြစ်ပြီးဒီငြိမ်းချမ်းရေးဟာလူတိုင်းရဲ့ဂုဏ်သိက္ခာနဲ့ခွင့်ရေးတွေကိုလေးစားမှုတိုင်းရင်းသားလူမျိုးတိုင်းနဲ့သူတို့ရဲ့ဒလိထုံထန့်စင်လာတွေကိုလေးစားမှုတရားဥပဒေကိုလေးစားလိုက်နာမှုဘယ်သူမှချမ်းလက်မထားပဲအားလုံးအကျိုးအတွက်ပံ့ပိုးပေးနိုင်ပြီးလူထုအတိုင်းစီနဲ့အဖွဲ့အတိုင်းကိုမြင့်တင်ပေးတဲ့ဒီမိုကရေစီစနစ်ကိုလေးစားမှုတွေအပေါ်မှာအခြေခံတဲ့အကြောင်းကိုလည်းပုံရံမင်းကြီးကအဓိကမင်းငွန်းထဲမှာထည့်သွင်းပြောကြားသွားပါတယ်ပြည်ပခတွေကိုဆွေးနွေးဖြေရှာပြီးငင်းချမ်းရေးစိတ်ဓာတ်နဲ့အချင်းချင်းကူညီရိုင်းပေးမှုတွေကိုတံပိုးထားလာအောင်လူငယ်တွေကိုပြုစုပျိုးထောင်ဖို့လည်းပုံရံမင်းကြီးကမင်းငွန်းထဲမှာမှာကြားသွားပါတယ်မြမပြည်သူတွေအပေါ်သတိပညာခွန်အားနဲ့ငင်းချမ်းရေးရဲ့ကောင်းကြီးကျေးဇူးတော်တရားများရရှိပါစေဆိုပြီးတော့လည်းပုံရံမင်းကြီးကဆုတောင်းမြတ်တာပို့သသွားပါတယ်ဒေါက်တာဆန်းစုကြည်ကတော့အခုလိုပုံရံမင်းကြီးရဲ့မြစ်တာတရားနဲ့တတ္တိတွေအမှားစကားတည်ဆောင်မြှဝေတဲ့အချိန်ဟာ2019ခုနှစ်ဇန်နဝါရီလ1ရက်နေ့ကကြာရောက်ခဲ့တဲ့ ကက်သလစ်ဘာသာဝင်တွေသတ်မှတ်တဲ့ကမ္ဘာငြိမ်းချမ်းရေးနေ့90ပြည့်ခါသမယနဲ့တိုက်ဆိုင်နေတဲ့အကြောင်းကိုလည်းမိန့်ခွန်းထဲမှာတခုတည်းထည့်သွင်းပြောဆိုသွားပါရခင်ဗျာ
။ဦးသိန်းထိုင်ဦးတင်ပြခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပုတ်ရဟမင်းကြီး Francis ဟာဒီကနေ့မနေ့ပိုင်းဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံဟာမတူညီတဲ့အရာတွေစုပေါင်းနေတာကြောင့်ဒါကိုသဘောထားကြီးကြီးနဲ့တံပိုးထားပြီးချစ်ချစ်ခင်ခင်နေထိုင်ကြရင်ကမ္ဘာအလယ်မှာငြိမ်းချမ်းတဲ့နိုင်ငံတစ်ခုဖြစ်နိုင်ကြောင်းမှိတ်ကြပါဗျ။ဒီတွေ့ဆုံပွဲကိုဒီဗုဒ္ဓဘာသာ၊ခရစ်ယာန်၊အစ္စလာမ်၊ဟိန္ဒူစတဲ့ဘာသာရေးခေါင်းဆောင်တွေတက်ရောက်ခဲ့ရမှာဗုဒ္ဓဘာသာကိုကိုးစားပြုတက်ရောက်ခဲ့တဲ့အမျိုးဝင်ဆရာတော်ကမြန်မာပြည်ငြိမ်းချမ်းရေးကိုဘာသာရေးခေါင်းဆောင်တွေပါဝင်ရင်ပုံမှန်ထိရောက်နိုင်ကြောင်းထက်သွင်းဆွေးနွေးခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့မြန်မာပြည်ခေစဉ်ဒုတိယနေ့မှာပိုယဟန်မင်းကြီး Francis ဟာဗုဒ္ဓဘာသာခရစ်ယာန်အစ္စလာမ်ဟိန္ဒူဘာဟာရီဂျူးစတဲ့ဘာသာရေးခေါင်းဆောင်တွေနဲ့မနက်10နာရီမှာစိန့်မေရီကက်သီဒရယ်ဘုရားကျောင်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲမှာပိုယဟန်မင်းကြီးကမိန့်ကြားခဲ့တာကိုကိုရင်ပါဝင်တယောက်ခဲ့တဲ့မြဝရီဆရာတော်ဦးဝရိယဝင်တာဘိဝင်တာကအခုလိုပြန်လည်မိန့်ကြားပါတယ
်။သူကပြောတဲ့အခါကျတော့မြန်မာနိုင်ငံဟာမတူတဲ့အလားတူရှိနေတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းပဲ။ဒါကိုဒီတဲ့အလားတူပူပေါင်းရပြီးတော့ဒေါ်လာကြီးကြီးနဲ့အဲ့လိုချစ်ချစ်ချင်ချင်နဲ့ကြားကြမှုဆိုရင်မြန်မာနိုင်ငံကနိုင်ငံတစ်ခုကပါလို့ဖြစ်နိုင်လို့ဆိုတဲ့အကြောင်းပဲ။ဒီကတော့ဒီကတော့မတူရဘူးတံမိုးတစ်ခုလေးပြည်အဲ့ဒါလေးပဲပြောပြလိုက်တော့ဒီကပြောတဲ့ခင်မှာတော့အဲ့ဒါပြောမှာလို့
ပုံရံမင်းကြီးနဲ့တွေ့ဆုံစဉ်ဘာသာရေးခေါင်းဆောင်အသီးသီးကမြန်မာပြည်ကိုကြွအောက်လာတဲ့အတွက်ဝမ်းမြောက်ဝမ်းသာကြိုဆိုကြောင်းပြောခဲ့ကြပါတယ်။ဗုဒ္ဓဘာသာကိုကိုစားပြုတက်ရောက်ခဲ့တဲ့မြောက်ရီဆရာတော်ကလည်းမြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြောင်းကိုအခုလိုမိန့်ကြားပါတယ်
။ဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့လက်နက်ကိုင်နဲ့အုပ်စုတွေချင်းကိုမြန်မာကွန်မြူနတီကအဲ့လိုသူတို့နဲ့ဆွေးနွေးမိတယ်လို့ဆင်ပြေတယ်။အဲ့ဒါကိုမရည်ကောင်းဆောင်ပုဂ္ဂိုလ်များစာပါဝင်မှတာလို့ပြီးပြီးတော့ဖြစ်အောင်ဖြစ်နိုင်တယ်။နောက်ပြီးလက်လက်ကိုင်ပုဂ္ဂိုလ်တွေဆွေးနွေးမိပြီးတော့ဖြစ်နေတဲ့မြန်မာလူဆိုတဲ့ဆိုတော့နော်ဒီလက်လက်ကိုင်နဲ့ဒီဆွေးနွေးတဲ့ဒီလောက်ကပြောရင်တော့စိတ်နှလုံးကျန်းတဲ့သဘောရှိတယ်ပြောလိုက်တယ်လို့စိတ်နှလုံးကျန်းတဲ့ဒီလို့လို့တော့ဒီအင်တာနီးယားနဲ့ဒီချင်းရေးဆိုတာမျိုးတွေကိုလည်းမှုတွေဆိုတာရစိတ်မလို့ဒီလာဘူး။တဘာသာရေးပုဂ္ဂိုလ်တွေဘာသာရေးဖက်ကဒီလုံးမြင့်တဲ့ခေါင်းဆောင်တွေဒီလိုဟာမျိုးတွေပါဝင်ပြီးတော့ထောင်ရက်မှတာလည်းဒီကြီးကပြီးပြီးတော့ကောင်းနိုင်တယ်ဆိုတဲ့အကြောင်းအဲ့ဒါကိုဒီလည်းဒီပါလိုက်တယ်နော်။
ပိုယဟန်မင်းကြီးမြန်မာပြည်ကိုကြွအောက်လာတဲ့အတွက်ဘာသာရေးကတဆင့်နိုင်ငံညီညွတ်မှုကိုရနိုင်မယ်လို့မျှော်လင့်ကြောင်းလဲမြောက်ရီဆရာတော်ကဆက်လက်မိန့်ကြားပါတယ
်။ပိုယဟန်မင်းကြွလာတဲ့ပိစားအားဖြင့်ဒီဘာသာရေးဆိုင်မှာဘာသာရေးဆိုင်ရဲ့လက်ရှိမှုကပုံပြီးတော့မြင့်လာပြီးတော့ဘာသာရေးကိုအကြောင်းပြုပြီးတော့ဒီလိုညီညွတ်မှုတွေနိုင်ငံညီညွတ်မှုတွေထိစောက်နိုင်နေတယ်လို့ခွင့်ပြုတာမြင်သားပါတယ
်တွဲဆုံဘွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ကတွင်မှုဦးကျော်သူကလည်
းပုံရမင်းကြီးနဲ့ခင်ဆင်ရတဲ့ဆက်ဆက်ကျွန်တော်ကဒီနေ့ဒီတော့ကျွန်တော်လက်ရှိကြည့်ဖြစ်တာလို့ရဒီအမှန်တော့သူ့ဘာသာနဲ့ဆက်ကြည့်သွားတာပဲသူဆင်ရမယ်ဟာကျွန်တော်လည်းမျော်လင့်မှုတွေရတယ်ဆိုတော့ဆန်းပြန်ပါလာလို့နော်။နောက်ပြီးပုံရံဒါတဲ့အတွက်လည်းဒီမှာနိုင်ငံမှာလည်းညီညာရေးသူတွေကပါလာမယ်လို့ကျွန်တော်ကအဲ့လိုမျော်လင့်တာပေါ့နော်။ဘောင်ကျော်အေဂျင့်နဲ့ပုဂ္ဂိုလ်တယောက်ဒီလိုလာတယ်ဆိုတော့ဒါလည်းဒီကိစ္စကလည်းအရင်လေးအကျံသွားမှာပေါ့လေ။ဒါကျွန်တော်တို့ဘာသာစုဆောင်မှာကြည့်ရပါလို့နော်။
ပိုယဟန်မင်းကြီးဟာဒီကနေ့မနက်ပိုင်းမှာအတီးတကူဆရာတော်ဥညာနေတရာနဲ့လည်းတရားတွေ့ဆုံခဲ့တယ်လို့တနင်္လာနေ့ကလည်းတမ်ဘရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်
။ကုမိုးစွာသတင်းပေးပို့ခဲ့တာပါရှင်။အခုတော့နိုင်ငံတကာသတင်းလာပဲကိုဆက်ပါမယ်ရှင်။ဆီးရီးယားနိုင်ငံက6နှစ်ကြာစစ်ပွဲဆုံးသတ်ဖို့ဆီးရီးယားအစိုးရနဲ့တိုက်ခိုက်အင်အားစုတွေရဲ့ဆွေးနွေးပွဲဂျနီဗာမှာဒီကနေ့ပြန်လည်စတင်မှာဖြစ်ပါတယ်။သမ္မတဘက်ရှယ်အယ်အာဆာဟာ2011ခုနှစ်အာရဗ်ຫນွေဦးတော်လန်ရေးကာလကလေးကအတိုက်ခံတွေကိုစတင်နှိမ်နင်းလာတာဖြစ်ပြီးလူပေါင်း9သိန်းနီးပါးတပ်ဖြတ်ခံခဲ့ရပါတယ်။အခုခါမှာတော့ဒေသတွင်းနဲ့ကမ္ဘာအင်အားကြီးနိုင်ငံတချို့ဟာဒီဆီးရီးယားပြည်ပကဆုံးသတ်ဖို့ကြိုးပမ်းနေကြပြီးငြိမ်းချမ်းရေးသဘောတူညီချက်ရရှိဖို့ဟာအဲ့ဒီနိုင်ငံတွေအနေနဲ့ဘလို့ရက်တီဖြည့်ရှင်းသွားမလဲဆိုတဲ့အပေါ်မှာမူတည်နိုင်ပါတယ်။ Henry Richwell ရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်။
ရင်းချမ်းရေးအတွက်တွဲဆုံဆွေးနွေးနေကြပြီမဲ့လည်းပဲ IS အစွန်းရောက်တည်ထိန်းချုပ်ထားတဲ့စီးရီးယားရှေ့ပိုင်းမှာတနင်္ဂနွေနေ့ကရုရှားရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအရက်သား50ကျော်သေဆုံးသွားတယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါရယ်ဒီလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားဘက်ကအတည်ပြုပြောဆိုပေးမဲ့လည်းအကြမ်းဖက်သမားတွေကသာသုတ်တင်ခဲ့တာဖြစ်တယ်လို့ဆိုပါရယ်2015ခုနှစ်စစ်ပွဲတွေစတင်ကတည်းကသမရဘရှောက်အဲအာဆက်ကိုတစ်ဆာခံတဲ့စီးရီးယားတပ်တွေအနေနဲ့နေမြေဆုံးရှုံးလက်လွတ်နေရတဲ့အနေအထားမှာရုရှားကအခုလိုဝင်ရောက်တိုက်ခိုက်ပေးပြီးအခြေအနေတွေပြောင်းလဲစေခဲ့ပါတယ်။မူဝါဒရေးရာချန်ဖေးအဖွဲ့ Chatham House ကနိုင်ငံရေးအကဲခတ် Jane Cannon Mount ကအခုလိုတုံ့သက်ပါတယ်
။ So while Russia is now playing peacemaker, it's
ရုရှားဟာငြိမ်းချမ်းရေးအတွက်အင်တိုင်းအားရဆောင်ရွက်ပေးနေတယ်ဆိုတာမျိုးပုံဖော်နေတဲ့တစ်ချိန်တည်းမှာဘရှား El Assad နိုင်ရလာအောင်စီးအရသူတို့ကဝင်ရောက်ဆောင်ရွက်နေတာပါ။
အတိုက်ခံအင်အားစုတွေကြားသဘောထားကွဲလွဲမှုတွေကလည်းအာဆက်အတွက်အထောက်အကူဖြစ်စေခဲ့ပါတယ်။ဒါပေမဲ့လည်းဂျနီဗာကဆွေးနွေးပွဲကိုတော့အဲ့ဒီအဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ကပထမဆုံးအနေနဲ့တက်ရောက်ဆွေးနွေးမှာဖြစ်ပြီးစီးရီးယားနာဂတ်မှာအာဆက်အနေနဲ့ပါဝင်ခွင့်မပြုဘူးဆိုပြီးသူတို့ကတောင်းဆိုနေတာပါ။အတိုက်ခံကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နက်ဆာအယ်ဟာရီရီက
مبني على المرجعيات الدوليه
ဆွေးနွေးပွဲဆားတဲ့အခါမှာတော့အကြောင်းအရာဘောင်းဆောင်ဆွေးနွေးသွားမှာပါ။
အဆက်ဆွေးရဟာရတားတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တယ်လို့နှိမ့်ဆက်တပြတ်မှုတွေကျူးလွန်နေဆိုပြီးအနောက်အင်အားကြီးနိုင်ငံတွေကဆွဆွဲထားတာပါဒါပေမဲ့လည်းအဆက်ကိုဖယ်ရှားဖို့သူတို့ရဲ့ကြိုးပမ်းမှုတွေကတော့အကောင့်ထဲပေါ်မလာသေးပါဘူးရုရှားနဲ့အီရတ်ဟာအဆက်ကိုကူညီပံ့ပိုးပေးနေတဲ့အချိန်ထဲမှာ IS အစွန်းရောက်တွေကိုနှိမ်နင်းနေတဲ့အလယ်လက်ဝါဒီအတိုက်ခံအင်အားစုတွေကိုအမေရိကန်ပါဝင်အင်အားကြီးအနောက်နိုင်ငံတွေကကူညီနေကြပါတယ်စီးရီးယားမျိုးပိုင်းကိုခါတပ်ဖွဲ့ကထိန်းချုပ်ထားတာနဲ့ပတ်သက်လို့တူရကီကလည်းအမျက်ဒေါသထွက်နေပြီးစီးရီးယားကိုတူရကီတပ်ဖွဲ့တွေဆီလွတ်ခဲ့ပါတယ်။စီးရီးယားရဲ့နေရာတိုင်းမှာစစ်ပန်းနေပြီလို့ Cannon Mount ကပြောပါတယ
်။ The conflict in Syria has been started.
တိတရင်းသဘောထားကွဲပြားမှုကနေစီးရီးယားစစ်ပွဲကြီးဖြစ်လာပြီးနိုင်ငံတကာကဝင်ရောက်ဆွတ်ဖွဲ့မှုတွေကလည်းဒစိတ်တပိုင်းအနေနဲ့မီထိုးပေးနေတယ်လို့ဖြစ်နေပါတယ်။ဒါကြောင့်ပဋိပက္ခတွေအရှင်လျော့ကျသွားအောင်ဆောင်ရွက်နိုင်မယ့်အခြေအနေတွေလည်းရှိနေတယ်လို့အင်အားကြီးနိုင်ငံတွေကလည်းဒီစစ်ပွဲပိုအားကောင်းလာမှာမျိုးကိုမလိုလားကြတော့ပါဘူး။အုံကြွတွန်းလန့်မှုတွေရဲ့အဓိကရွယ်ချက်ကအာဏာရှင်စနစ်ကိုဆန့်ကျင်တွန်းလန့်ပြီးစီးရီးယားမှာပိုကောင်းမွန်တဲ့အနေအထားမျိုးဖြစ်လာဖို့ဆိုပေမဲ့ဒီအခြေအနေတွေဖြစ်မလာသေးပါဘူး
။အခုလိုအချိန်မှာပဲဂျနီဗာကငြိမ်းချမ်းရေးဆွေးနွေးပွဲနဲ့အပြိုင်တီးခြားဆွေးနွေးပွဲတစ်ခုကိုရုရှားကလွန်ခဲ့တဲ့သတင်းပတ်အတွင်းရုရှားနိုင်ငံဆိုချီမှကျင်းပခဲ့ပါတယ်။ဒီအစည်းအဝေးတက်ရောက်ဖို့အတွက်တော့အတိုက်ခံတွေကြားသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်။အမေရိကန်သမ္မတအီမီရိုကတော့သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာဂျနီဗာဆွေးနွေးပွဲရဲ့အရေးပါတဲ့အခမ်းအနားနဲ့ပတ်သက်လို့လွန်ခဲ့တဲ့သတင်းပတ်အတွင်းကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးကြတယ်လို့ပြောဆိုပါရခင်ဗျာ
။ကိုအောင်တင်ပြခဲ့တာပါရှင်။အခုတော့သတင်းအချင်းချက်ကိုမှတ်သိနေထိုက်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဟာပြည်တွင်ပဋိပက္ခတွေတိုက်ပွဲတွေရဲ့တန်ကိုနှစ်ပေါင်းများစွာခန်းစားနေရပြီးနည်းနည်းရှာရှာကွဲပြားမှုတွေဖြစ်စေခဲ့တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပုတ်ဟမ်းမင်းကြီး Francis ကဒီကနေ့မိန့်ကြားလိုက်ပါတယ်။ဒီကနေ့မြို့တော်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတဲ့နောက်ကက်သလစ်သာသနာပိုင်ပုတ်ဟမ်းမင်းကြီး Francis ကတက်ရောက်လာတဲ့အပြိသက်ကိုမိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးခက်ခဲလာတဲ့လုပ်ငန်းစဉ်မှာတရားမျှတမှုလူ့အခွင့်အရေးကိုလေးစားလိုက်နာမှုကိုအခိုင်မာပိုင်ဖြတ်ချက်နဲ့သာတိုးတက်မှုရနိုင်မယ်လို့ပွေဟမင်းကြီးဖရန်စစ်ကမိန့်ကြားခဲ့ပါတယ်။ကိုယ်ွယ်ယုံကြည်မှုကွဲပြားတာကြောင့်ကွဲပြားမှုတွေယုံကြည်မှုကင်းမဲ့မှုတွေမဖြစ်စေဘဲညီညွတ်မှုခွင့်လွှတ်မှုတီးခတ်မှုနဲ့နိုင်ငံတည်ဆောက်ရေးအတွက်အရင်းအမြစ်ဖြစ်ဖို့လိုအပ်တယ်လို့လည်းပွေဟမင်းကြီးကမိန့်ကြားခဲ့ပါတယ်။ပွေဟမင်းကြီးရဲ့ခီးစဉ်အတွက်နိုင်ငံတကာအတိုင်းအဝိုင်းကအာရုံစိုက်နေကြတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခန့်နဲ့ပတ်သက်လို့ပြောဆိုလိမ့်မယ်လို့အများကမျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်နေချီထွက်ပြေးချရတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးကိုတော့ပိုယဟမင်းကြီးကသူ့ရဲ့မိန့်ခွန်းမှာတိုက်ရိုက်ရည်ညွှန်းပြောဆိုတာမျိုးမရှိခဲ့ဘဲတင်းမြတ်မှုတွေအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့ပဲတိုက်တွန်းသွားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ယူမှုစနစ်ကိုအလုံးစုံပြင်ဆင်ရေးရည်ရွယ်တဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှဒီသတင်းပတ်ထဲမဲခွဲဖို့ကြေညာထားချိန်မှာပဲဒီကနေ့အင်္ဂါနေ့မှာတော့သမ္မတဒေါ်နယ်ထရန့်လွှတ်တော်ကိုသွားပြီးတော့ Republican အမတ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင်။
တရင်ချင်းကျုပ်ကိုမှတင်ငိထိုက်ကြေညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လို့ရေမှုကမှဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linux Rinkles ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ VOA American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိတရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်နောက်နောက်နိုင်ကြည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစည်းအဝေးတွေကိုတော့ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.